အပြင်းနဲ့စူပါတိုင်ဖုန်းမုန်တိုင်းယာကီဟာလေတိုင်နှုန်းတနာ145မိုင်နှုန်းနဲ့တောက်ကြနေနေ့လယ်ပိုင်းမှာတော့တရုတ်နိုင်ငံဟိုင်နန်ကျွန်းအရှေ့မြောက်ဘက်မှာရှိတဲ့ဝမ်ချမ်းမြို့ကိုတောက်ကြညပိုင်းတော့ဝင်ရောက်တိုက်ခိုက်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့2014ခုနှစ်ဟိုင်နန်ကျွန်းကိုတိုက်ခိုက်ခဲ့တဲ့လူ46ဦးအသက်ဆုံးခဲ့ရတဲ့ရမမ်ဆန်တိုင်ဖုန်းမုန်တိုင်းနောက်ပိုင်းမှာတော့ဒီစူပါတိုင်ဖုန်းမုန်တိုင်းရာကီကအင်အားအပြင်းဆုံးမုန်တိုင်းဖြစ်ပါတယ်။ဟိုင်နန်ကျွန်းနဲ့ဂွမ်ဂျိုးပြည်နယ်တွေမှာအရေးပေါ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဒေသခံ4သိန်းကျော်ကိုအာဏာပိုင်တွေကဘေးလွတ်ရာကိုပြောင်းရွှေ့ပေးထားရပါတယ်။ဒီတိုင်ဖုန်းမုန်တိုင်းကိုတော့ဆယ်စုနှစ်တစ်ခုအတွင်းမှာအပြင်းထန်ဆုံးမုန်တိုင်းဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်။တိုင်ဖုန်းမုန်တိုင်းရာကီဟာတရုတ်နိုင်ငံတောင်ပိုင်းကိုဝင်ရောက်တိုက်ခိုက်နေပြီးတော့စနေနေ့မှာတော့ဗီယက်နမ်နိုင်ငံမှာရှိတဲ့ယဉ်ကျေးမှုအမွေအနှစ်တွေရှိတဲ့ဟာလောင်ဘေးဒေသကိုဥတီတိုက်ခိုက်မယ်လို့ခန့်မှန်းထားပါတယ်။ဟောင်ကောင်မှာတော့မုန်တိုင်းကြောင့်အစုရှယ်ယာဈေးကွက်တောက်ကြနေကပိတ်ထားသလိုစာတင်ကြောင်းနေတဲ့ရုံးတွေကိုလည်းပိတ်ထားလိုက်ပြီးဖြစ်ပါတယ်။ဒီတိုင်ဖုန်းမုန်တိုင်းကြောင့်ဒီသတင်းပတ်အစောပိုင်းမှာတော့ဖိလစ်ပိုင်နိုင်ငံဘက်မှာရေကြီးမြေပြိုတာတွေကြုံခဲ့ရပြီးတော့အနည်းဆုံးလူ13သေဆုံးခဲ့ပါတယ်။အိမ်နီးချင်းဗီယက်နမ်နိုင်ငံမှာလည်းလူတောင်းနဲ့ချီပြီးတော့ဘေးလွတ်ရာကိုအရေးပေါ်ရွှေ့ပြောင်းပေးထားရပါတယ်ရှင်။